ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မစာချူးဆက်ပြီးနဲ့လိုဝဲမြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စီဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားများကဆန္ဒပြခဲ့ကြပါတယ်
Burma
must be free. India must be free. Cambodia must be free. ASEAN လက်ကျဥက္ကဋ္ဌဖြစ်လာတဲ့ Cambodia နိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအနာသိန်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ် January လမှာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအနာသိန်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုပြင်ရှင်းဖို့ ASEAN ကသဘောတူညီချက်၅ချက်နဲ့ဝင်ရောက်ပြင်ရှင်းပေးဖို့ကိစ္စကိုမြန်မာအနာသိန်းစစ်ကောင်စီကအပြေအဝပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အာဆီယံကမြန်မာစစ်ကောင်ဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားခြင်းမပြုဘဲအရေးယူဆောင်ရွက်မှုတွေပြုလုပ်ထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဝန်ဆန်ကတော့အာဆီယံ10နိုင်ငံဖွဲ့စည်းထားတာဖြစ်ပြီး9နိုင်ငံမဟုတ်ကြောင်းနဲ့ဒါကြောင့်မြန်မာနိုင်ငံကိုပြန်ခေါ်တက်ပြီး10နိုင်ငံဖြစ်အောင်လုပ်မယ်လို့ပြောကြားထားပါတယ်။ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့တောင်းဆိုနေပြီးအနာသိန်းစစ်ကောင်စီကိုတရားဝင်မှုရှိအောင်လုပ်တာမျိုးကိုရှောင်ရှားကြပါရခင်ဗျာ။